ပြစ်စစ်ဆိုင်ဝင်ကြီးဌာနပြည်တော်စုဝင်ကြီးနဲ့ဒုတိယဝင်ကြီးပါဝင်သက်ဆိုင်ရာဌာနအကြီးအကဲတချို့ကိုအဂတိလိုက်စားမှုဆွဲချက်နဲ့စုံစမ်းစစ်ဆေးနေတယ်လို့အဂတိလိုက်စားမှုတိုက်ချဲ့ရေးကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်ပြစ်စစ်ထုတ်လုပ်ရေးအတွက်လုပ်ငန်းကော်မတီလုပ်ငန်းကုမ္ပဏီတင်တာခေါ်တာနဲ့ပတ်သက်နိုင်တယ်လို့သတင်းတွေထွက်ပေမဲ့အသေးစိတ်ကိုတော့တိကျတည်ပြနိုင်ခြင်းမရှိသေးပါဘူး VOA သတင်းတောက်ကိုစောထက်စုံစမ်းမေးမြန်းတင်ပြထားပါလိမ့်ရှင်
အာဂတိဆူဆွဲချက်ဒီနဲ့ပတ်သက်လို့အာဂတိလက်ဆောင်မှုတပ်ဖြတ်ရေးကော်မရှင်ကနေလျှက်စစ်စွာရင်ပြောင်စုဝင်ကြီးဦးဝင်းခိုင်ဒုဝင်ကြီးဒေါက်တာထွန်းနိုင်ပါဝင်သက်ဆိုင်ရာဌာနညှိနှိုင်းမှုအဖွဲ့ဝင်တွေကိုပါဆက်စည်းနေကြောင်းကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်အပိစိတ်ကတော့အာဂတိကော်မရှင်ရဲ့ဆက်စည်းအဖွဲ့ကြီးဆက်စည်းပြီးတရေထုတ်ပြန်မှာပဲပြည်နိုင်မယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးစိုးတင်ကဗီဒီယိုကိုအခုလိုပြောပါတယ
်ဒီလိုဆက်စည်းတွေ့ရှိချက်တရားတော့ဆက်စည်းတဲ့အဖွဲ့ကမတင်ပြသေးတော့လို့အိမ်ဖြစ်တဲ့အဖွဲ့ကပဲကွန်မရှင်အစည်းအဝေးမှာတော့အရှင်းခံစားတင်နေတာအခုထိတော့မတင်သေးဘူးကစစ်ဆေးသေးပါဟိုတက်ဆိုင်နေသူကတော့ကျွန်တော်ကတော့အကုန်လုံးမကြအောင်လို့ဆီရတယ်ဗျာကျွန်တော်အမှန်တော့ကျွန်တော်ကြည့်တရားဝင်မထုတ်သေးဘူးဗျာကျွန်တော်လုံငန်းအဲ့ဒါလေးအဲ့လိုလေးကြီးရှိနေလို့ကျွန်တော်မထုတ်ပြန်သေးတာထုတ်ပြန်ရင်တော့အကုန်လုံးပုံမှာပေါ့လေ
ပြောင်စုဝင်ကြီးဦးဝင်းခိုင်ဟာလက်ရှိမှာကျန်းမာရေးအကြောင်းပြချက်နဲ့ဖိတ်ခွင့်ယူထားရလို့ပြစ်စစ်စွန်းရင်ဝင်ကြီးဌာနအကြီးအကဲရရှိတူပြောဆိုတာကိုဒေတာသွင်းသတင်းတစ်ခုကကိုကဖော်ပြထားပါတယ်အဂတိလက်ဆောင်မှုတပ်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကတော့ဥပဒေပုံမှန်20ကာကြီးရဆိုရင်စစ်စိမ်းနေတဲ့ကာလမှာတရင်ကိုလှည့်ဝတ်ထားရှိကြောင်းဖီယိုရီကိုပြောပါရတယ်။ဖလေစင်းနဲ့စွိုင်းဝင်းကြီးဌာနပြောင်စုဝင်ကြီးဦးဝင်းခိုင်ဒုဝင်ကြီးဒေါက်တာထွန်းနိုင်ပြီးတော့သူတို့ဇနီးတွေဖြစ်တဲ့ဒေါ်လှလှမှုဒေါ်ပင်မင်းမော်တို့ရဲ့ငွေစင်ကြီးတွေပြည်တွင်းဗန်တွေမှာအထာချင်းရှိမရှိကိုစုံစမ်းပေးဖို့အဂတိလက်ဆောင်မှုတပ်ဖြတ်ရေးကော်မရှင်ကဗဟုကံကိုဇူလိုင်9ရက်နေ့စွဲနဲ့အကြောင်းကြားထားတဲ့စာလူမှုကွန်ရက်ဒီပေါ်မှာတွေ့နေရပြီးဘဟုကံကလည်းဗန်ဒီကိုဒီကိစ္စနဲ့ပတ်သက်ပြီးအကြောင်းပြန်ကြဖို့စပို့ထားရလို့လည်းသိရပါဗျ။ဘဟုကံကညွှန်ကြားရေးမှူးချုပ်ဒေါက်တာမိုးမိုးကို VOA ကဆက်သွယ်လို့မရတာကြောင့်တရားအတည်ပြုလို့မရသေးပါဘူး။အခုလိုစုံစမ်းစစ်ဆေးမှုကြီးဖြစ်လာတာဟာတဘာဝတုံ့ရဲ့ LNG ကနေစစ်စစ်ထုတ်ဖို့လိုလားတဲ့ကုမ္ပဏီတချို့ကိုတင်တာမခေါ်ဘဲဝန်ကြီးဌာနဆုံးဖြတ်ချက်နဲ့လုပ်ပိုင်ခွင့်တွေချပေးခဲ့ပြီးရဲ့နောက်ပိုင်းမှာဖြစ်ခဲ့တာပါ။ဒီကုမ္ပဏီတွေထဲမှာနှုတ်ထွက်သွားတဲ့အရင်စီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းရဲ့ဇနီးပါဝင်နေတဲ့ Super Ring ကုမ္ပဏီလည်းပါပါတယ်။စူပါရင်းကုမ္ပဏီနဲ့ပြောင်စုဝင်ကြီးဦးဝင်းခိုင်ပိုင်ရဲ့ UE မြန်မာကုမ္ပဏီကပူးပေါင်းထားရလို့ကြားထားကြောင်းကျန်းမာရေးဖွံ့ဖြိုးရေးပါတီရဲ့မင်းကင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မင်းက2018ဇူလိုင်4ရက်သွတ်တော်မှာပြောခဲ့တာပါမကြပြီးခင်ကလည်းလျှက်စစ်စွိုင်းဝင်ကြီးဌာနဟာပြည်သူကိုအရှုံးခံပေးနေရတဲ့လျှက်စစ်ကိုအကြောင်းပြပြီးမီတာကားကိုဇူလိုင်1ရက်ကစပြီးတိုးကောက်မယ်လို့ကြေညာခဲ့တဲ့အပေါ်မှာလည်းပြည်သူတွေကြားမှာဝေဖန်မှုကြီးရှိခဲ့တာပါအဂတိလိုက်ဆောင်မှုတပ်ဖြတ်ရေးကော်မရှင်အနေနဲ့အဂတိလိုက်ဆောင်မှုတပ်ဖြတ်ရေးမှာအစိုးရအစစ်မြေတောင်ရှိသူတွေကိုစုံစမ်းအရေးယူခဲ့ရဆိုရင်တနင်္လာရီတိုင်းဝန်ကြီးချုပ်ကိုဖမ်းဆီးအရေးယူခဲ့တာနောက်ဆုံးအချိန်ပါပြည်အောင်စုအစစ်ဝန်ကြီးတွေကိုတော့အဂတိလိုက်ဆောင်မှုစွဲချက်တွေနဲ့အရေးယူခဲ့ရမျိုးမရှိသေးပါဘူး။ရာဇကနေထုတ်ချက်သွားတဲ့စီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းကိုစုံစမ်းစစ်ဆေးခဲ့ရမျိုးရှိပေမဲ့စွဲချက်တွေအရေးယူနိုင်တာတော့မရှိခဲ့ပါဘူး။အခုတရားစစ်စွန့်ရင်ဝန်ကြီးကိုအဂတိလိုက်ဆောင်မှုတပ်ဖြတ်ရေးကော်မရှင်ကစစ်ဆေးနေရဆိုတာနဲ့ပတ်သက်လို့တော့အစိုးရဘက်ကသုံးတရားထုတ်ပြန်ပြောဆိုရမျိုးမရှိသေးပါဘူး။